ကမ္ဘာညဉ့်ဉာဉ်ရေးနိုဘယ်ဆုရတဲ့ပုဂ္ဂိုလ်ထဲမှာဒေါက်ဆန်စုကြည်ဟာတရုတ်နိုင်ငံလိုနိုင်ငံမျိုးကိုသွားရောက်မဲ့ထူးထူးခြားခြားလို့ပြောပါလိမ့်မယ်။ဘာလို့ဆိုတရုတ်နိုင်ငံဟာကမ္ဘာညဉ့်ဉာဉ်ရေးတရုတ်လူမျိုးရရှိတဲ့ကိစ္စကိုလည်းသူတို့ဆန့်ကျင်တယ်။လောက်တူစွာပဲဒလိုင်လာမာညဉ့်ဉာဉ်ရေးဆုရှင်ဒလိုင်လာမာကိုဆွေးနွေးသူတို့အမြဲတမ်းဆန့်ကျင်နေရဖြစ်တဲ့အတွက်ကြောင့်ညဉ့်ဉာဉ်ရေးဆုရှင်နိုဘယ်ဆုရှင်နေတဲ့တရုတ်နိုင်ငံဟာလည်းကံတော်ကားစားဖြစ်နေလို့ထင်ပါတယ်။ဒီအချိန်မှာဒေါက်ဆန်စုကြည်သွားလို့တဲ့ကိစ္စဘာများထူးခြားနိုင်တယ်လဲဆိုတာကိုကျွန်တော်ချဲဝန်ခင်ကိုပြန်ဆုံးသုံးသပ်စီခြင်းပါတယ်ဆရာ။
အဲသူကတော့လက်တွေ့သဘောရပါဗျာအရင်တော့ကတော့ဟိုတရုတ်ကဒီနိုဘယ်ဆုလို့ဘာလို့ဆန့်ကျင်တဲ့ကိစ္စတွေပါဒီကသဘောတရားရပါအခုကတော့ဒေါ်ဆုသွားတဲ့ကိစ္စကတော့ဟိုတရုတ်ကပို့ပြီးတော့လူလူချင်းချင်းရှိလို့သွားတဲ့သဘောရှိတာပေါ့တရုတ်ကဘာလို့လဲဆိုတော့မြန်မာပြည်နဲ့ပတ်သက်လို့သူ့ရဲ့ဟိုသဘောထားတွေကိုပြန်ပြီးတော့ adjust လုပ်နေတဲ့အချိန်မှာဒေါ်ဆုကြည်ကလည်းဒီအရေးပါတဲ့နောက်ဆောင်တယောက်ဖြစ်တော့တရုတ်အကျိုးရှိမယ်လို့ထင်တာပဲ
ဟုတ်ကဲ့တရုတ်ရဲ့အကျိုးကပူစီမယ်လို့ထင်တယ်ပေါ့ဆရာတကယ်ကြမှာ
ဟုတ်ကဲ့
ကွန်ဇော်ဝဘယ်လိုသဘောပါလဲဒေါက်ဆန်စုကြည်သွားတာဒေါက်ဆန်စုကြည်ကပထမဆုံးညီငယ်နိုဘယ်ဆုရှင်တယောက်နဲ့တရုတ်ကိုသွားတာဘယ်လိုမြင်ပါလဲ
အဲတရုတ်ကတော့ကျွန်တော်မြင်တာကဆရာတုံ့ပြန်သွားလို့ပါပဲသူ့ရဲ့ pragmatic ဖြစ်တဲ့ policy ကိုကြားပေါ့လေဘာလို့လဲပြန်ကြည့်မယ်ဆိုရင် 1990 election ပြီးတဲ့နောက်ပိုင်းမှာ election မှာနိုင်ခဲ့တဲ့ NLD party ကိုပထမဆုံးလာပြီးပန်းခြင်းနဲ့လာပြီးကွန်ပျူတာတရုတ်တမ်းမှာဖြစ်ပါတယ်နော်ဆိုတော့ကတည်းကတော့ pragmatic ဖြစ်ဖြစ်နဲ့သူကသူ့ရဲ့အင်ဂျင်နိုင်ငံမှာဖြစ်ပေါ်လို့ရှာထုတ်တတ်မှုတွေအကုန်လုံးကိုမျက်ခြေပြတ်ခံတာမဟုတ်ဘဲနဲ့ဒီအာဏာရလာမဲ့သူနဲ့ပတ်သက်လက်တွေ့ကျတာဘယ်လိုဆက်ဆံရမလဲဆိုတော့သုံးသက်ပြီးသားမဟာဗျူဟာရှိပြီးသားဖြစ်ပါတယ်။အဲကြောင့်ဆိုတော့ကမှာဒေါ်ဆန်းစုကြည်ကအခု2015 election မှာဆိုရင်ဘာတွေဖြစ်လာမလဲဆိုတော့တိကျကအတခြားနိုင်ငံတွေလိုပဲ investment political ya investment လောက်တာမျိုးတစ်ခုနေနဲ့တော်ရဆန်းစုကြည် election တိုင်းမှာကျုပ်နိုင်ငံဖိတ်ကြလို့ပဲကျွန်တော်နဲ့ပတ်သက်နေပါတယ
်ဟုတ်ကဲ့နောက်တစ်ခါတော်ရဆန်းစုကြည်ကိုနိုင်ငံတကာကအမြင်မြန်မာပြည်သူတွေရဲ့အမြင်အန်နာဘန်ရဲ့စိုးစိုးကျအားလုံးဟာသူဟာအနောက်ကိုရင်းတယ်ဆိုတာကတော့လူတိုင်းကြားဘူးရပြီဖြစ်ပါတယ်တကယ်လည်းပဲတော်ရဆန်းစုကြည်ဟာအနောက်တိုင်းနိုင်ငံတွေနဲ့သက်ရင်းနှီးပါတယ်အနောက်ဘက်ကိုအချိန်ပေါင်းများစွာသွားပြီးမှအခုတရုတ်ပြည်ကိုတချိန်သွားပါတယ်တနည်းအားဖြင့်ဒါဟာငါဟာအနောက်ကိုလည်းမရင်းပါဘူးအင်းနီဂျင်းနိုင်ငံနဲ့လည်းဆင်းတဲ့အောင်နေနေတယ်ဆိုတော့အဲ့အနောက်ကိုရင်းတယ်ဆိုတော့သူရဲ့ပုံရိပ်ကိုပြန်ပြီးတော့ထင်မိအောင် balance ဖြစ်အောင်လုပ်တယ်လို့ဟောဆရာမမြင်ဘူးလားခင်ဗျာဆရာဝန်ခင
်အဲဖြစ်နိုင်ပါလေသူကဗမာပြည်ရဲ့အခြေအနေကလည်းလုံးဝပြောင်းသွားတာကိုအရင်ကတော့ဟိုဗမာပြည်ရဲ့ဒီစံကြီးပဲအင်အားစုအတိုင်းတရုတ်ကတစ်ဖက်အနောက်တိုင်းကတစ်ဖက်ဖြစ်နေတာပေါ့အဲ့တော့ဗမာပြည်ကဒီစံကြီးပဲအင်အားစုတွေပြန်ပြီးတော့အဆင်ပြေသွားတဲ့အချိန်မှာတရုတ်နဲ့အနောက်တိုင်းကလည်းပြန်ပြီးတော့ adjust လုပ်တဲ့အချိန်ပေါ့လေအဲ့တော့အခုကတော့အရင်တော့ကဘာတူတော့အရင်တော့က game နဲ့အခု new game ကတမျိုးပေါ့ဆိုတော့အဲ့ဒီမှာဟိုဒီ NLD နေနေရလေသူအရင်တော့ကပုံစံမျိုးမဟုတ်ဘဲနဲ့သူအစ်စ်သူချရမယ်ဟာရှိတယ်ဗောဥပမာဆိုဒေါ်ဆာစုကြည်ကိုတိုင်းဒီလေဗရောင်းတောင်ကိစ္စမှာသူပါပြီးတော့လှုပ်တော့ဒီတရုတ်ကိစ္စတရုတ်နဲ့ဒီဟိုစစ်တပ်ကုမ္ပဏီနဲ့ဆက်ပြီးတော့လုံနိုင်အောင်လို့သူလည်းဟိုလှုပ်သွားတဲ့ကိစ္စတွေပါလေဒါတရုတ်ကတော့သဘောကျမှာပေါ့ဒါလေ
ဟုတ်ကဲ့ကွန်ဇော်ကဘယ်လိုမြင်ပါလဲဆရာကလေဗရောင်းတောင်ကိစ္စပြောတယ်ဒေါ်ဆာစုကြည်လေဗရောင်းတောင်ကိစ္စမှာလည်းပဲအဲ့ဒီဆန္ဒပြတဲ့လူတွေကိုမလုပ်ကြဖို့ဟန်တာရတဲ့အတွက်ကြောင့်ဆိုပြီးတော့ဆန္ဒပြသမားတွေကသူဟာတရုတ်ဘက်ကိုရင်းတယ်လို့တော့မဆွဆွဲခဲ့မှုတွေရှိခဲ့တာပါကောင်းသောဘယ်လိုသဘောပါလဲဒီကိစ္စမှာ
အဲကျွန်တော်ထင်နံပါတ်1ကတော့လေဘရောင်းရဲ့ကိစ္စမှာတော့တောင်ဆန်းစစ်ကြီးကဒီတရုတ်ကိုသူ့ဘက်ကဖဲဖြစ်တဲ့ stand ခုအနေနဲ့သူနေနိုင်တယ်ဆိုတော့သူပြတယ်ပေါ့လေဒါပေမဲ့ကျွန်တော်ပြောချင်တာကတော့အဲ့ကိစ္စမှာပြည်သူတွေရောဒီ energy party တရားတော်မှာကျွန်တော်တင်တယ်သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သဘောတူဖို့ကတော့အတော်ခင်းရင်ပါတယ်။နံပါတ်3ချက်ကတော့ဒေါက်တာဆန်းစုကြည်ကိုအခုအရင်တော့ဆီဆိုကအခုတော့ဘာမှဖြစ်ထားတဲ့အစိုးရနဲ့ဒေါက်တာဆန်းစုကြည်ကော်မတီဖွဲ့ခိုင်းပြီးတော့အတုံးချတဲ့ပုံစံလို့အများစုကအခုချိန်မှာသုံးသက်တယ်တွေ့ရပါတယ်။ဒါပေမဲ့ပြောချင်တာကလည်းဆိုတော့တရုတ်ဒီဒေါ်လာ20 billion လောက်မြန်မာနိုင်ငံမှာအရင်းနှီးထုတ်နိုင်တာဖြစ်ပါတယ်။အဲ့တော့နောင်လာမယ့်အစိုးရဒီဘယ်စီကောင်းဆောင်မဖြစ်ဖြစ်သူတို့ရဲ့အကျိုးစီးပွားရင်းနှီးမြှုပ်နှံမှုတွေဘယ်သူကအကာအကွယ်ပေးမလဲဆိုတဲ့ပုံမှာတရုတ်အစိုးရနဲ့တရုတ်ကောင်းဆောင်တွေကစဉ်းစားတာဖြစ်ပါဒါကြောင့်ဆိုရင်အခုတရုတ်တမန်ကြီးရန်ဟွန်လန်ကစဒီ NLD ကိုဂရီဂရီလာတွေ့နေတဲ့တရုတ်နိုင်ငံရေးကောင်းဆောင်တွေရင်းချင်းမှုဖွဲ့တွေတရုတ်မြန်မာချင်းချင်းဖွဲ့တွေအများကြီးရှိပါတယ်အဲ့လိုလာတဲ့ခါတိုင်းမှာသူတို့အဓိကဆွေးနွေးတဲ့အကြောင်းကနံပါတ်1ကတော့တရုတ်ကျိုးစီပွား မြေဆုံစီမံကိန်းကိုဘယ်သူကအကာအကွယ်ပေးမှာလဲဆိုတဲ့ကိစ္စကိုအဓိကဆွေးနွေးတာဖြစ်ပါတယ်။ဒါကြောင့်လည်း NLD ပါတီဝင်တွေကအခုချိန်ကြီး3ချိန်ရှိတတ်ပါပြီ delegation ကိုတရုတ်နိုင်ငံပီကင်း Shanghai ကိုဖိတ်ပြီးတော့အတူတကဲဒီ SCS zone တို့ free trade ကိစ္စတွေကိုပြနေတာ။ဒါတဘောကတော့နောင်လာမယ့် potential leader တွေကိုတရုတ်အစိုးရအနေနဲ့ဖိတ်ပြီးတော့မဟာမိတ်ဖွဲ့နေလို့ပဲကျွန်တော်လည်းသုံးသပ်ချင်ပါတယ်
။ဟုတ်ကဲ့။နောက်ကိုအောင်စောစောစောသုံးသပ်ခဲ့တဲ့အထက်မှာဒေါ်ဆန်းစုကြည်ရဲ့2015ဒီကဘွယ်အလားလာတွေကြည့်ပြီးတော့နိုင်ငံရေးအလားလာတွေကြည့်ပြီးတော့တရုတ်ကကျူပြီးတော့နိုင်ငံရေးအပြင် invest လုပ်ချင်တဲ့သဘောလိုလည်းပြောတယ်ဒီညမှာကျွန်တော်တခုစဉ်းစားမိတာတရုတ်နိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေနဲ့နယ်မြေအငင်းပေါမှုဖြစ်တယ်ဒါလူတိုင်းသိမှာလိမ့်မယ်မြေပုံကိုကြည့်ရင်ကိုတရုတ်ဟာပိုင်နေတူတအားကြီးဟိုဘက်နိုင်ငံတွေအထိဆွဲပြီးတော့သူတို့ပိုင်နေဆိုပြီးလုံနေကိစ္စပါဒီကိစ္စကိုမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌဖြစ်ဖြစ်ရှင်းပေးရတော့လည်းပဲဒါတရုတ်ကိုဆန့်ကျင်ပြီးတော့တစုံတရာပြောခဲ့တာလုံးဝမရှိခဲ့ပါဘူးဆိုတော့ဒေါအောင်ဆန်းစုကြည်ကိုမြှုပ်နှံရင်တော့ဒေါအောင်ဆန်းစုကြည်ကတရုတ်ဘက်ကိုလုံးဝပါလာလိမ့်မယ်ထင်သလားမူလကဒီကိစ္စမှာတော့ဒေါအောင်ဆန်းစုကြည်ဟာအနောက်နိုင်ငံတွေရဲ့ဆန္ဒနဲ့တရုတ်ဆန္ဒကြမ်းမှာအတော်လေးအခက်အခဲကြီးရဲ့အိစရာဖြစ်လာမယ်လို့ထင်တယ်ကောင်းဆိုဘယ်လိုသုံးသပ်လို့ရလဲအဲ့ဒါကို
ကျွန်တော်လည်းဒေါအောင်ဆန်းစုကြည်ကတော့သူကတိုင်းပြည်ကောင်းဆောင်တယောက်အနေနဲ့ဖြစ်လာမယ်ဆိုရင်စောက်ချိုင်းနဲ့ဒီစီးမှဖြစ်တဲ့ဒီပြည်ပခါတွေရောအဲ့ပြီးတော့အခုတရုတ်ဒီနေပဲချက်တင်တဲ့ကိစ္စလေးရှင်းအောင်အားဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်အောင်ဆန်းစုကြည်ကမြန်မာပြည်မှာရှိတဲ့တခြားကောင်းဆောင်တွေလိုပဲအခုလက်ရှိအစိုးရဆိုရင်ကြံကြည့်မယ်ဆိုတကယ် pragmatic ဖြစ်တဲ့ policy တကူ foreign policy တကူချာပြီးဟိုဘက်ကဒီဘက်ကပြန်နဲ့တက်တာ balance ပြောင်းသူတို့စူးစမ်းပြီးတော့ဒီကျိုးရမောမလန်းချောက်တို့လောက်ရတယ်ရှိပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ကလည်းကျွန်တော်ထင်တာတော့တရုတ်ကိုရိမ့်မယ်အမေရိကကိုရိမ့်မယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့သူကတကယ်တကယ်တော့တိုင်းပြည်မှာရှိတဲ့တကယ် authority ဖြစ်တဲ့အကောင်းဆုံးတယောက်ဖြစ်လာခဲ့မယ်ဆိုရင်တော့နှစ်ဖူးနှစ်ဖက်စလုံးကိုဝင်းဝင်းဖြစ်နိုင်အောင်လုပ်ပေးနိုင်မယ်အကောင်းဆုံးသူအနေနဲ့ပဲကျွန်တော်ထင်တယ်သူကလည်းမပါနဲ့ဆိုတာစားနိုင်တယ်လို့သူကတော့အဲ့လိုကစားမယ်လို့ပဲကျွန်တော်တော့အဲတုံ့တမိပါတယ်ဒီထက်ပိုပြီးတော့သူကတခြားနိုင်ငံအကောင်းဆုံးတွေကိုမိုင်းမဲဆိုတဲ့ဟာ pro tip ဟာလား pro american ဆိုတဲ့ပုံစံမျိုးနဲ့လုပ်လို့ရမယ်လို့ဆိုကျွန်တော်မထင်ပါဘူ
းဟုတ်ကဲ့ဆရာဝန်ခင်သဘောထားလည်းသိကြမှာခင်ဗျဒီစက်မှာ
ဟောဒီဒီဘုမာဆက်ဆံရေးရတော့အဖူးအထစ်တီးရတော့ရှိတာပေါ့ဒီအဖူးအထစ်တီးဟာဟိုနှစ်ပေါင်းထောင်နဲ့ချီလာတဲ့ဆက်ဆံရေးဆိုတော့ဒီတဲ့ဆိုးတဲ့အခြေအနေလည်းရှိတာပဲသူကဒီဟိုဒေါ်ဆန်းစုကြည်ဖိတ်တယ်ဆိုတာလည်းသူရဲ့တာနိပရိရဲ့တခုပေါ့ဗျာဆိုတော့တကယ်တကယ်ကဘုမာအစိုးရအနေနဲ့ကဘယ်အစိုးရပဲတက်တဲ့အရင်ဦးနှုအစိုးရကလိုပဲအခုစေအစိုးရကလိုပဲသူတို့မှာတကယ်ပြဿနာဖြစ်လာလို့ရှိရင်ဒီပြဿနာကိုဖြေရှင်းဖို့ဘူညီတောင်းတာအိန္ဒိယနိုင်ငံတွေပဲဖြစ်တာတွေ့ရတယ်ဗျာအဝေးကြီးကိုလမ်းတောင်းလို့မရဘူးအဲ့တော့အစိုးရအကြက်တဲဖြစ်ပြီးတော့မျက်ဖြူဆိုင်နေတဲ့အချိန်မှာတရုတ်ကကူညီတယ်ဟိုအရင်တုန်းကဥနုအစိုးရမျက်ဖြူဆိုင်နေတဲ့အချိန်တုန်းကအိန္ဒိယကကူညီတယ်ဒီအချက်တွေကိုကြည်ချင်းအားဖြင့်ဘဘာမြန်မာရှိတဲ့ဒီမြန်မာသူကြီးတွေပေါ့ဗျာဟိုတရုတ်အစီအပြေဖို့တာတရုတ်ကအဓိကထားတယ်ကျန်တာကတော့အပေါ်က cosmetic ပေါ့ဗျာဟိုအစီအပြေအောင်ကြားကောင်းအောင်ကြည်ကောင်းအောင်လုပ်တဲ့သဘောပဲလို့ကျွန်တော်တင်ပါတယ်
နောက်တစ်ခုကမြန်မာပြည်မှာယင်းနှိမ့်နှံတဲ့ကိစ္စကိုပြန်ကောက်ရမယ်ဆိုရင်တရုတ်တို့ရဲ့ယင်းနှိမ့်နှံမှုပုံစံကသူတို့လူကျင်တာကိုအကုန်ထုတ်ယူတယ်။ပတ်ဝန်းကျင်ထိခိုက်မှုဒေသခံတွေနစ်နာမှုစတဲ့ကိစ္စတွေကိုတနည်းပြောရင် ethical မဖြစ်ဘူး။အဲ့လိုပုံစံမျိုးနဲ့ယင်းနှိမ့်နှံနေတယ်ဆိုပြီးတော့သုံးသပ်ကြပါတယ်။ဆိုတော့ဒေါ်ဆန်းစုကြည်ကလည်းအနောက်နိုင်ငံတွေကိုတော့ပြောတယ်မြန်မာနိုင်ငံထဲမှာယင်းနှိမ့်နှံမှုမလို့ကြပါနဲ့။ဒါတွေကိုကြီးသင့်ပါတယ်ဆိုပြီးအမြဲတမ်းသတိပေးနေပါတယ်။ဒါပေမဲ့တရုတ်ကဒီလိုဒါကိုလုံးဝမကြည့်ပဲနဲ့လုပ်တယ်ဆိုတဲ့ဟာလူတိုင်းပြောဆိုဝေဖန်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ဘလောက်ကန်တွေ့နိုင်လိမ့်မယ်ထင်ပါလဲခင်ဗျာဒီခီးစဉ်အတွင်းသူသွားဖြစ်ခဲ့ရင
်အဲ့ဒါတော့ဒီစေဆိုးကဖိတ်တာဝင်ကြီးဌာနအနေနဲ့ဝင်ကြီးဌာနတွေလက်ထိုးပြီးတရုတ်ကလုပ်တဲ့စီမံကိန်းတွေအများကြီးရှိတာပေါ့မဆလာခေတ္တရလည်းတရုတ်ကလုပ်တာပဲအဲ့တော့ပြည်တွင်းတရုတ်ကလည်းပတ်စံပေးလုပ်တယ်အဲ့တော့တရုတ်ပြည်ကတရုတ်ကလည်းပတ်စံပေးလုပ်တယ်အဲ့ဒီဟာတွေကဒီတဖြည်းဖြည်းရက်ဆိုင်တော့ဘမကြီးမှာအခု civil society ဒီပေါ်လာတယ်မလားအများကြီးရှိတယ်ဒီနေရာတွေကလည်းခုနကနော်ဝေးကလုပ်တဲ့ဒီသင်္ဟာဇာတထုတ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာဖို့တို့ဘာလို့အဲ့တော့ဒီအဖွဲ့အစည်းတွေနဲ့ civil society တွေနဲ့အများကြီးတွားပြီးလုပ်ရမယ်ဒီဒေါ်စုတယောက်တည်းလုပ်လို့မရဘူးအဲ့တော့ NLD တခုတည်းနဲ့မြင်အဲ့တော့ civil society တွေဘမကြီးမှာကျွန်တော်တင်တော်မြင်မြတ်ရှိတယ်ဗျအဲ့ဒါဒီအားကောင်းလာဖို့တိတ်လို့တယ်ဒီနေရာတွေအားကောင်းလာလို့ရှိရင်တဖြည်းဖြည်းဒီနေရာတွေကပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ကျွန်တော်မြင်တာကတော့2015ပြီးမှဘယ်သူပဲကောင်းဆောင်ဖြစ်လာဖြစ်လာတရုတ်က investment လုပ်ထားတဲ့မြန်မာနိုင်ငံနဲ့မှာရှိတဲ့ project တွေအားလုံးကဘယ်လိုဖြစ် transparency ဖြစ်နေအထင်သာမြင်သာရှိရှိနေ မြန်မာပြည်သူတဲ့အကျိုးရှိမယ်တရုတ်တွေကနေပြီးကျွန်တော်တို့လာပြီးတော့ expire လုပ်နေတာကျွန်တော်တို့လာပြီးဖျက်ဆီးနေတာကျွန်တော်တို့ကအရင်မြေကြီးလာပြီးတော့ယူနေတဲ့ဆိုတော့ပုံစံမျိုးကိုတိကျတင်ပြနိုင်တဲ့ခေါင်းဆောင်မျိုးကိုဒါမြန်မာပြည်သူလူထုကကျွန်တော်ထင်တယ်ဒီထားရွေးချယ်တင်ပြောင်းမယ်လို့ကျွန်တော်ထင်တယ်။အဲ့ဒီကိစ္စမှာတောင်းအဆန်းစုကြည်နေတဲ့တရုတ်ကိုတောင်းရတဲ့အခါမှာတော့ပြက်ပြက်သားသားပြောဖို့လိုလိမ့်မယ်လို့ကျွန်တော်တော့
ဟုတ်ကဲ့နောက်ဆုံးမိကျနာတခုကတူတူတုတ်တုတ်ပဲကျွန်တော်အဖြေမျိုးလူချင်ပါတယ်အခုတောင်းအဆန်းစုကြည်တရုတ်ပြည်ကိုသွားရောက်ခြင်းဟာတိုင်းပြည်အတွက်ကောတောင်းအဆန်းစုကြည်အတွက်ကောအထူးသဖြင့်တိုင်းပြည်အတွက်ဆွေးရပါဆိုရကျွန်တော်မိခွန်းပြန်မိပါမယ်မြန်မာနိုင်ငံအတွက်မြန်မာပြည်သူတွေအတွက်ကြိုးစိုးတဲ့ခီးစဉ်လို့ကောင်းတော့ထင်ပါသလားခင်ဗျာ
ကျွန်တော်တို့ထင်တယ်ဘာကြောင့်လဲဆိုတော့တရုတ်ကကျွန်တော်တို့ကမြေပုံတွေကခွာထုတ်လို့လည်းမရဖိတ်ထုတ်လို့လည်းမရပါဘူးအဓိကကျွန်တော်ထင်တယ်အရေးကြီးတာကကျွန်တော်တို့တရားအာမထုတ်ခဲနဲ့မြန်မာပြည်ဟာအနောက်နယ်ရောအရှေ့နယ်ရောတရုတ်နယ်ရောဆက်ဆံနိုင်တဲ့အလုံးအလေးစားတဲ့နိုင်ငံတစ်ခု foreign policy တစ်ခုအနေနဲ့အားရဖြစ်ဖို့အရေးကြီးတယ်ထင်တယ်ပါတယ
်ဟုတ်ကဲ့ဆရာရဲ့နောက်ဆုံးမှတ်ချက်သိချင်ပါတယ်ဆရာ
ဟုတ်ပါတယ်တရုတ်ကတော့အိမ်ကြီးချင်းပေါ့ဗျာဘဝအိမ်ကြီးချင်းဆိုတော့အိမ်ကြီးချင်းကဘယ်တော့မှကိုကိုခွဲလို့ရတာမဟုတ်ဘူးအဲ့တော့ကြိုက်သည့်ဖြစ်စီမကြိုက်သည့်ဖြစ်စီဆက်ဆံရမှာပဲလေအဲ့တော့အဲ့ဒါကတော့အဓိကပါ